ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ် KNL ပူးပေါင်းတပ်ဖွဲ့တွေကြားဇန်နဝါရီလ13ရက်နေ့ကအလဲကျေးရွာဘက်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့တရားဥကျေးရွာဘက်ကလည်းလက်နက်ကြီးတွေကြားရောက်ပောက်ကွဲတာကြောင့်ဒေသခံတွေထိခိုက်မှုတွေရှိနေပါတယ်။ကော့ကရိတ်မြို့နယ်အောင်ဖကြီးအောင်ဖလေးကျေးရွာတွေဘက်မှာတော့မနေ့ကစစ်ကောင်စီတပ်နဲ့နယ်ခြားဆောင်တပ်တွေစီးလာတဲ့အခါပစ်ခတ်ခံရကြောင်းဒေသခံတဦးကအခုလိုပြောပြပါတယ်။ဒီကရက်လာဇန်ပိုင်းမှာတိုက်ပွဲတွေပြင်းထန်ပြီးတပတ်ကျော်ကြာလေကြောင်းတိုက်ခတ်မှုတွေလုပ်ရတဲ့ကြာရင်စိတ်ကြီးမြို့နယ်ထဲမှာတော့စစ်ကောင်စီတပ်စခန်းတချို့မိရှို့ဖျက်ဆီးခံရပြီးစစ်ကောင်စီဘက်ကတပ်မှုတပ်သားကြာဆုံးမှုတွေလည်းရှိနေတာပါပူးပေါင်းတပ်ဖွဲ့တွေဘက်ကလည်း10ဦးခန့်ကြာဆုံးမှုတွေရှိခဲ့ပါတယ်အဲ့ဒီနေရာကတပ်စခန်းတွေကိုတော့ပြန်လည်တိစောက်ရေးတွေလုပ်နေတာတွေ့ရတယ်ဆိုပြီးဒေသခံတွေကပြောပါတယ
်တိုက်ကြိမ်ကကြေကြေဘူးသူတို့ကြီးကဟိုတိုက်ပူလာပြီးတော့ဟိုဘာတွေဟိုဟာတွေပြီးတယ်။စားနိုင်ရခါဒီမှာတိုင်းတည်းကိုကိုယ်ရဲ့နှစ်ခင်တချို့ကနှစ်ချက်တော့ရတိုက်ပူလာတာလေ။ဒါပြီးတော့သူအာမေဇာကပြောတာပါ။ဘာလဲ။တတိယဆော့ဘာလို့သူချူခံတာတချို့က
ကြာရင်စိတ်ကြီးမြို့နယ်ထဲမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးစစ်ကောင်စီတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်တဲ့အတွက်ဒေသခံတွေဟာဘေးလွရာကိုထွက်ပြေးနေရတာထောင်ထဲချီရှိနေပြီးဖြစ်ပါတယ်။တောတောင်တွေထဲကလူသူကင်းဝေးတဲ့နေရာတွေမှာပုံအောင်နေရတာကြောင့်စားတောက်ရေးအခက်အခဲတွေလည်းတွေ့ကြုံနေရပါတယ်။စစ်ကောင်စီဘက်ကတော့တပတ်လောက်နေ့စဉ်လေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့ပြီးကြာရင်စိတ်ကြီးမြို့ပေါ်ကစစ်တပ်တွေကိုကာကွယ်မှုတွေလုပ်ခဲ့ပေမဲ့ KNL နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကတော့မြို့ပေါ်အထိဝင်ရောက်စီးနှင်းတိုက်ခတ်မှုတွေလုပ်ခဲ့တာဖြစ်ပါတယ်။အခုအခါမှာတော့အဲ့ဒီဒေသကမတည်ငြိမ်ပဲတိုက်ပွဲတွေဆက်ဖြစ်နေပါတယ်ရှင်။